အီရန်ချိန်ချောက်မှုနဲ့ပတ်သက်ပြီးတော့အမေရိကန်ရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်နဲ့အပြန်လှန်အမြင်တွေဆွေးနွေးဖလှယ်ပြီးတော့သဘောတူညီမှုတွေရခဲ့ကြတဲ့ဆိုပြီးအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟူးကတရုတ်ဝင်နေမှာပြောဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်ဒေါ်နယ်ထရမ့်နဲ့သူစကား၃ချိန်ပြောဆိုခဲ့ပြီးအလို့ကိုကောင်းတဲ့အရေးကြီးတဲ့ဆွေးနွေးမှုတွေဖြစ်ခဲ့ပါတယ်လို့ပြောပါတယ်။အီရန်ချိန်ချောက်မှုနဲ့ပတ်သက်ပြီးတော့ပါဝင်ပတ်သက်တဲ့အစုအဖွဲ့တိုင်းပေါ်နှစ်ဦးသားသဘောတူခဲ့ကြတယ်လို့လည်းပြောပါတယ်။ဆွေးနွေးမှုဟာအစ္စရေးနဲ့အမေရိကန်ကြားခိုင်မာတဲ့မဟာမိတ်ဖြစ်မှုကိုထပ်တိုးမြှင့်ဖို့ရည်ရွယ်တာဖြစ်တယ်လို့ဆိုပါတယ်။ဂါဇာဒေသစစ်ပွဲတွေပြင်းထန်နေပြီးတော့လေဗနွန်ခြေစိုက်ဟက်စ်ဘိုလာစစ်သွေးကြွအုပ်စုကိုအစ္စရေးကထိုးစစ်ဆင်နေတဲ့အချိန်မှာပဲဒေါ်နယ်ထရမ့်ဟာအမေရိကန်သမ္မတတာဝန်ကိုမကြခင်ထမ်းဆောင်တော့မှာပါ။အီရန်နဲ့အစ္စရေးကြားအပြန်လည်တိုက်ခိုက်မှုတွေဟာလည်းလျော့ပါသွားမယ့်လက္ခဏာမရှိဘူးလို့အီရန်နဲ့ယူမန်မှာရှိတဲ့အီရန်ရဲ့လက်ဝှေ့ကံအဖွဲ့တွေနဲ့လည်းအစ္စရေးအခြားပြည်ပခါတွေကလည်းလျော့ပါမယ့်ပုံမရှိသေးပါဘူး။ဣစရေးဖို့အီရန်နျူကလ িয়ার ထုတ်မဲ့အစီအစဉ်ဟာအဆိုးရင်ဆုံးကိစ္စလည်းဖြစ်ပါတယ်။